ဲ့ရေလက်ချမ်းမှာရွှေပြောင်းဝင်ရောက်သူတွေလိုက်ပါလာတဲ့လှေတစင်းမတော်တဆနှစ်မြောက်ရာက32ယောက်ထက်မနည်းသေဆုံးခဲ့ရတဲ့ပေါ်ဝမ်းနဲ့တုန်လှုပ်တဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ကပြောလိုက်ပါတယ
် I just want to say that I'm shocked and appalled ရေလက်ချမ်းမှာသေဆုံးခဲ့တဲ့
ကျုံ့ရတဲ့ပေါ်ထိတ်လန့်တုန်လှုပ်မိသလိုအလွန်အမင်းစိတ်မကောင်းလဲဖြစ်ရပါတယ်လို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ပြောဆိုသွားတာပါရေလက်ချမ်းကိုဖျက်ဆီးပြီးပြည်သူနိုင်ငံကနေဗြိတိန်ကိုသွားဖို့ကြိုးစားရင်းမတော်တဆသေဆုံးခဲ့တဲ့ရတဲ့ဖြစ်ရတဲ့မှာအဆိုးဆုံးလည်းဖြစ်ခဲ့တဲ့ဒီလိုရအနေအများရဲ့လမ်းကြောင်းတစ်ခုဖြစ်နေလဲဝန်ကြီးချုပ်ကပြောဆိုသွားပါတယ်မကြာသေးခင်လာလီကဆက်လို့တရားမဝင်နေဆက်ဖြစ်ကျော်ဝင်ရောက်မှုတွေကိုဗြိတိန်နဲ့ပြင်းထန်အာဏာပိုင်နေနေနေလာရကအင်္ဂလိပ်ရေလက်ချကနေဝင်ရောက်ဖို့ကြိုးပမ်းသူတွေလည်းတိုးလာနေတာပါရောဘာလီဒီစင်းနဲ့ရေလက်ချကိုဖျက်ကူးဖို့ကြိုးပမ်းရင်ဗော်ဒူးတွေကတည်ဆုံးသူတွေထဲမှာတော့အမျိုးသမီး9ဦးနဲ့မက်ကလစ်2ဦးပါဝင်32ယောက်ရှိတဲ့အကြောင်းပြင်းထန်ပြည်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်အသက်မသေးလွတ်မြောက်လာသူ2ဦးရှိပေမဲ့ပြင်းထန်တဲ့အေးအေးတန်းကြောင့်အသက်အန္တရာယ်ဆိုးရိမ်ရတယ်လို့လည်းပြည်ရေးဝန်ကြီးကျော်ရဲတာမင်းနင်းကပြောဆိုခဲ့ပါတယ်ရွှေပြောင်းဝင်ရောက်သူတွေဟာဘယ်နိုင်ငံနဲ့ဘယ်သူတွေဆိုတာအတိအကျမသိရပေမဲ့မသိငါသူလူမောက်ကိုလေးဦးဖမ်းဆီးထားကြောင်းလဲပြင်သစ်ပြည်ရေးဝန်ကြီးကပြောဆိုထားပါတယ်